မေရိကန်နိုင်ငံသားကြီးဝင်ဂျီတယ်လာဆန်ရဲ့ခီးစဉ်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့တည်ငြိမ်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့ VOA Wine.2 မဆုမျက်မှုကိုဦးကျော်စံသာကဆက်သွယ်နည်းမြန်းရမှာသူကအခုလို့စပြောပါတယ်
ဟုတ်ကဲ့ပါအမေရိကန်နိုင်ငံသားရဲ့ဝင်ဂျီရက်စတီလစ်ဆန်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပေါ့နော်မြန်မာနိုင်ငံကိုရောက်လာမယ်ရောက်လာမယ်ဆိုတာကလည်းသူ့ရဲ့ခီးစဉ်ကနေခြင်းပြန်ခီးဖြစ်ပါတယ်သူနေပြည်တော်ဝဲတန်းလာမယ်ကျွန်တော်တို့သိထားတဲ့တတိယအရဆိုရင်တော့သူကနေပြည်တော်ကိုမနေ့7နာရီခွဲလောက်မှာရောက်လာမယ်သူကဟိုတရတလောက်ဆိုရင်တော့သူက7နာရီခွဲလောက်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်နဲ့တွေ့ဖို့ရှိတယ်တွေ့ပြီးသွားလို့ရှိရင်7နာရီခွဲဝင်းပြင်လောက်မှာဒေါက်ဆန်းစုကြည်နဲ့တွေ့မယ်အဓိကသူလာတဲ့ဒီခီးစဉ်ကလည်းဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ဒီလူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့အမေရိကန်အနေနဲ့ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုသူလာပြီးတော့ပြောတာတစ်ခုနောက်တစ်ခုကလည်းရခိုင်ပြည်နယ်မှာဒီအကြမ်းဖက်မှုတွေတပ်မတော်ရဲ့စစ်တပ်ရဲ့အကြမ်းဖက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေချိန်မှာလာပြီးတော့သူ့အနေနဲ့ဟိုတပ်မတော်လာပြီးတော့သတိပေးတဲ့ခီးစဉ်လို့လည်းမြင်လို့ရပါတယ်ဆိုတော့ဟိုဒေါက်ဆန်းစုကြည်နဲ့တွေ့ပြီးတဲ့အချိန်မှာပေါ့နော်7နိုင်45ဝင်းကျင်လောက်မှာဒီဒေါက်ဆန်းစုကြည်နဲ့သူနဲ့ပူးတွဲပြီးတော့မှနိုင်ငံတကာသတင်းမီဒီယာသတင်းစာရှင်းလင်းပွဲလုပ်မယ်လို့သိရပါတယ်ချက
်အဲဒီတော့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ရတဲ့အခါမှာဒီဟန်ဂျီကပြဿနာနဲ့ပတ်သက်ပြီးတော့သတိပေးမယ်ဆိုပြီးမဆုမြတ်ဆုံးသွားတဲ့အဆုံးနှုံးအင်မတန်သဘောကျပါတယ်သတိပေးရလားဖိအားပေးသလားတချို့အမေရိကန်မှာရှိတဲ့လွတ်တော်အမတ်တွေကကွန်ဂရက်မှာမြန်မာနိုင်ငံအစိုးရကိုဖိအားပေးဖို့ pressure ပေးဖို့ဒါ targeted sanction လို့ဖို့ဆက်တဲ့ဖြင့်အများကြီးဖိအားပေးတာခံရတဲ့ American Trump အစိုးရခုနကဆိုတော့သူဟာအဲ့ဒီဖိအားကိုဟိုယူပြီးတော့ဆက်ပြီးတော့ပေးဖို့ပြောမှလားသူတို့အဲ့ဒါမျိုးဆိုရင်နေရတယ်အဲ့ဒါကြောင့်ခင်ဗျားတို့သတိထားရပါစို့ပြောမှလားအဲ့ဒါဘယ်လိုသုံးသပ်လို့ရပါလဲအဲ့ဒါမဆုံးဘယ်လိုသုံးသပ်လို့ရလဲ
အဲ့ဟာကတော့ဘယ်လိုပြောရမလဲဆိုရင် American အစိုးရကိုယ်တိုင်ကလည်းဒီတက်မတော်ပေါ်မှာသူတို့ sanction တွေသူတို့ပိတ်ဆို့တန်ခါမှုလုပ်ထားတယ်။နောက်ထပ်လည်းတက်မတော်ခေါင်းဆောင်တွေအပေါ်မှာစီးပွားရေးအရ targeted sanction တွေပေါ့နော်ပြစ်မှတ်ထားတဲ့အရေးယူတန်ခါမှုတွေလုပ်ဖို့လို့စဉ်းစားနေပါတယ်။အဲ့ဒီအချိန်မှာပဲဒီ American နိုင်ငံတိုင်းဝင်ကြီးမြန်မာနိုင်ငံကလာရောက်တာဖြစ်တယ်။ဆိုတော့မနေ့ကသူတို့တွေ့ရတဲ့အချိန်မှာဘာပြောမလဲဆိုတာမူတည်တယ်ပေါ့နော်။ဆိုတော့မြင်ရတာတော့ခုနကဦးကျော်စံသာပြောသလိုပဲဒီ American ဆွတ်တော်ကလည်းမြန်မာနိုင်ငံပေါ်အရေးယူတန်ခါမှုတွေလုပ်ဖို့ပြင်ဆင်နေတယ်ဆွတ်တော်အမတ်တရားလည်းတွန်းတွန်းတက်တိုက်လုပ်နေတယ်အစိုးရကလည်းဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေဟာဒါ ethnic cleansing ဖြစ်တယ်ဆိုတာမျိုးဒီ American အစိုးရကထုတ်ပြောဖို့ဖိအားရပေးနေတဲ့အချိန်မှာဒီ American နိုင်ငံသားကြီးဝင်ကြီးကသူကိုယ်တိုင်လာပြီးအခြေအနေကိုလာကြည့်တယ်ဆွဆွဲခံနေရတဲ့တက်မတော်ကောင်းဆောင်နဲ့လာတွေ့တယ်ဆိုတာတော့နည်းနည်းလေးလေးလေးနဲ့နဲ့
ဟုတ်သူတတိပေးမယ်လို့ထင်ပါရဲ့ရှင့်ဆိုတော့အာဆီယံဆီယူရဲ့ကောင်ဆန်ဆွာတခဲ့တယ်အဲ့ဒီအာဆီယံမှာဘက်ဖီအားမှသူစီရောက်မလာခဲ့ဘူးမြန်မာပြည်ပေါ်ရောက်မလာခဲ့ဘူးလူခွင့်ဆိုတာတခွန်းမှတော့မပြောဘူးအဲ့ဒီမှာလည်းအမေရိကန်ကောင်ဆောင်လည်းတက်ကြတာပဲအမေရိကန်အစိုးရအကြီးအကဲတွေလည်းအဲ့ဒီအာဆီယံမှာတက်ရောက်ကြတာပဲသူတို့ဆီကတော့ဘာမှထွက်မလာခဲ့ဘူးဆိုတော့ဒီမှာရောက်လာတဲ့အခါတော့ပုံပြီးပြင်းပြင်းထန်ထန်ပြောလာမယ်လို့များယူဆသလားအဲ့ဒီမြန်မာပြည်သူမြန်မာနိုင်ငံကလူတွေရဲ့သဘောထားကဘယ်လိုရှိတဲ့တကိစ္စပါအ
ဲ့ဒီဟာတော့ပြောမယ်ဆိုရင်တော့မြန်မာပြည်သူပေါ့နော်တာမန်ပြည်သူတွေအနေနဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးလာမယ်ဆိုတဲ့ကိစ္စကတော့အများတော်မှသိကြမယ်မထင်ဘူးဒါပေမဲ့ဒီကိစ္စမှာဟိုတက်မတော်ဘက်ကတော့ဟိုအလေးနဲ့ထားပြီးတော့ပုံပြီးစဉ်းစားနေကြမယ်လို့ထင်ပါရဲ့ချက
်တက်မတော်ဘက်ကတော့ဒါသူတို့နဲ့အဲ့ဒီပတ်သက်တဲ့ကိစ္စဆိုရသူကတော့ပုံပြီးတော့အလေးထားစဉ်းစားမှာပေါ့ဆိုတော့နိုင်ငံရေးအတိုင်းအတာကတော့ဘယ်လိုပြောရကြားလဲဆင်း
နိုင်ငံရဲ့အတိုင်းအဝိုင်းကကြတော့လေသူတို့အနေနဲ့ပေါ့နော်အခုကမြန်မာနိုင်ငံကဖိအားတွေတိတ်ပြီးတော့နိုင်ငံတကာကဖိအားတွေတိတ်ခံနေရတယ်တိတ်ခံနေရတဲ့အချိန်မှာဒီအမေရိကန်ဟိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးတယောက်လာတဲ့ခီးစဉ်ကနေပြီးတော့သူ့ရဲ့တုံ့ပြန်မှုပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံအတွက်ကိုဟိုအပြောင်းလဲတွေဘယ်လိုဖြစ်နိုင်မလဲအပြောင်းလဲဆိုတာပေါ့နော်ခုနဖိအားတွေပဲကြောသွားမလားနောက်မြန်မာနိုင်ငံကဒီအခုဆိုလို့ရှိရင်နိုင်ငံတကာမှာဆိုတော်တော်လေးမျက်နှာပြက်စရာဖြစ်နေတယ်အဲ့ဒီအခြေအနေကနေပြီးတော့လျှောက်သွားမလားဆိုတာမျိုးပဲသူတို့နိုင်ငံရေးအတိုင်းအဝိုင်းဘက်ကတော့စိတ်ဝင်စားနေပုံရပါတယ်ရှင်
။မြန်မာပြည်ကပဋိပက္ခတွေဖြစ်ပေါ်ခဲ့ရဆိုတဲ့အဲဒီဘင်္ဂလားဒေ့ရှ်နဲ့ဇမ်ဘက်ကိုတော့တွားဖို့အစီအစဉ်မရှိဘူးပေါ့
။ဒီခါဒီနယ်ဘက်ကိုတော့မြန်မာပြည်ကတွားဖို့အစီအစဉ်မရှိပါဘူးရှင်။ဘာလို့လဲဆိုတော့ तू ကနေပြည်တော်ကိုမနေ့7နိုင်ခွဲလောက်မှာရောက်လာမယ်။ညနေ4နိုင်ခွဲလောက်မှာပြန်သွားမယ်ဆိုတော့ဒီကြားရဲ့မှာ तू အဓိကတော့ဆိုးဆိုးပြောတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတော့ဖန်ဆူဂျီရိုနဲ့ပဲတီးကြားတီတွေ့ပြီးတော့ဖိနစ်မှာဆိုတော့ဒီတစ်ခေါက်ခီးစဉ်ကတော့ရခိုင်ပြည်နယ်ဘက်သွားမယ်ခီးစဉ်မပါပါဘူးရှင့်